Welcome to the Voice of America in Burmese.
မင်္ဂလာ ညနေခင်းပါ သောရရှင်များရှင် အမေရိကန် ပြည်ထောင်စု ဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့ 2015 ခုနှစ် ဧပြီလ 18 ရက်နေ့ စနေနေ့ ညနေခင်း အစီအစဉ်တွေကို ညနေ 6:00 ခွဲကနေ 9:00 အထိ လိုင်းဒိုမီတာ 19.25 ရုပ်ကနေ ဓာတ်ရိုက် ထုတ်လွှင့်ပေးနေပါပြီရှင် သောရရှင်များရှင်လန်းချမ်းမြေကြပါစေရှင် ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မှုပါရှင် အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့် 35 ယောက်သေဆုံးပြီးတော့တရားကြောထဏ်ရရသွားပါတယ် တောင်အာဖရိကနိုင်ငံကျွေးရနက်စ်ဘတ်မြို့မှာတော့နိုင်ငံသားတွေပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တိုက်ခိုက်ဖျက်ဆီးမှုနဲ့လူ 20 ကိုရဲကဖမ်းထားပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင် American သမ္မတ ဂရောဟောင်းနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton က သမ္မတလောင်းရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုစတင်လိုက်ပါပြီ
နောက်တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်းနက်ဆိုင်ရာအငင်းပွားမှုတွေကကမ္ဘာပြဿနာတည်းရဲ့ဖြစ်လာနေတဲ့အခြေအနေနဲ့ပတ်သက်လို့တော့
ဟုတ်ကဲ့တရုတ်နိုင်ငံသားဤဌာနပြောခွင့်ရပါရှင်မကြခင်မှာအပြည့်စုံကိုကြားချရဖို့ရှိပါတယ်နောက်ပါကစ္စတန်ဘက်ကနျူကလ িয়ার လက်နက်တိုးပြီးထုတ်လုပ်တဲ့အပေါ်အိန္ဒိယရဲ့တုံ့ပြန်ချက်မြန်မာအစိုးရအပေါ်အကောင်းမြင်လာစေဖို့အကျိုးဆောင်ပေးမယ်အမေရိကန်အကျိုးဆောင်လုပ်ငန်းတစ်ခုကိုဒေါ်လာ3နဲ့ချီပေးငှားရမ်းတဲ့အပေါ်ဝေဖန်ချက်တွေကိုလည်းဒီညနေ့ခင်မှာတင်ပြပေးဖို့ရှိပါတယ
ပြီးတော့တရားကြောတရားရခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုအပေါ်အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကဝေဖန်ဖြစ်တင်လိုက်ပါတယ်။လူအများအပြားရှိတဲ့နေရာမှာအသေးခံဘုံခွဲတိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ UNAMA ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီဘုံခွဲမှုမှာတာဝန်ရှိသူတွေကိုလည်းအမြန်ဆုံးဖော်ထုတ်အရေးယူပေးဖို့တိုက်တွန်းထားပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဂျာလာလာဘတ်မြို့ကဒီအစိုးရဝန်ထမ်းတွေလစာထုတ်နေတဲ့ဗန်တစ်ခုရဲ့အပြင်ဘက်မှာပောက်ကွဲမှုတွေဖြစ်ခဲ့တာလို့နန်ဂါဟာပြည်နယ်ရဲချုပ်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာသူတို့လုပ်တာမဟုတ်ဘူးလို့တာလီဘန်တွေကဆိုခဲ့ပြီးတော့စိုးဝါတဲ့လုပ်ရက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ဆော်ဒီဥဆောင်တဲ့မဟာမိတ်တပ်တွေကတောက်ကြမနေတုန်းကအထိလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်ခဲ့ပေမဲ့ယေမန်နိုင်ငံအရှေ့ဘက်ခြမ်းကိုအယ်ခိုင်ဒါတွေထိန်းချုပ်ထားပါတယ်။ဆူနီအာရဗီဥဆောင်နေတဲ့ဒီမဟာမိတ်တပ်တွေဟာအီရန်ထောက်ခံမှုပေးထားတယ်လို့ယုံကြည်ရတဲ့ရှီးယိတ်ဆိုသည့်တပုံတွေကိုပြစ်မှတ်ထားပြီးမြို့တော်အတော်များများကိုဘုံကျဲတိုက်ခိုက်နေတာပါ။မြို့တော်ဆာနာအပါဝင်ဒုတိယမြို့တော်တာစစ်နဲ့တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အဒမ်မြို့တွေကိုပါဘုံကျဲတိုက်ခိုက်နေတာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဆော်ဒီနိုင်ငံဟာဒေသတွင်းပြည်သူတွေရဲ့စိတ်ထဲမှာအမုန်းတရားတွေပွားလာအောင်ဖန်တီးနေတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကအီရန်ရဲ့အမျိုးသားတက်မတော်နေ့မှာဝေဒန်ပစ်တင်လိုက်ပါတယ်။ဆော်ဒီရဲ့လူရဲ့အပေါ်တုံ့ပြန်မှုတွေကိုအနည်းနဲ့အမြန်တွေးလာရလိမ့်မယ်လို့သူကဆိုပါတယ်။ယေမန်နိုင်ငံအတွက်ငင်းငိုင်းအစီအစဉ်တစ်ခုကိုအီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရစ်ကတောက်ကြနေ့မှာကုလသမဂ္ဂကိုတင်သွင်းခဲ့ပါတယ်။သူတို့တင်ထားတဲ့ယင်မင်အရှိဘက်ချမ်းကိုဆက်ထိန်းထားနိုင်ဖို့အယ်ခိုင်ဒါတွေကပြဿနာတွေကိုဆက်လက်ဖန်တီးနေပြီးမူကာလာမြို့ကစစ်စခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့ပါတယ်။သမ္မတဥပမာနဲ့ဆော်ဒီဘီယန်ဆယ်မန်တို့မနေ့တုန်းကဖုန်းနဲ့ပြောဆိုခဲ့ကြပြီးကုလသမဂ္ဂဦးဆောင်မှုနဲ့ယင်မင်မှာနိုင်ငံရေးအဖြစ်တစ်ခုထွက်လာဖို့လိုတယ်လို့သဘောတူခဲ့ပါတယ်။
ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာအပကျန်းဖက်တိုက်ခိုက်မှုတွေလှုပ်ဖို့စီစဉ်နေကြတယ်လို့ဆိုရဲမတင်ကားသူ10ကျော်သက်5ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီကနေ့စနေနေ့အစောပိုင်းတုန်းကဖမ်းဆီးခဲ့သူတွေဟာဒီဧပြီလ25ရက်နေ့ကျရင်ကျင်းပမဲ့ဩစတြေးလျနဲ့နယူးဇီလန်စစ်ပြန်တွေကိုဂုဏ်ပြုတဲ့ Anzac Day အခမ်းအနားတွေမှာရဲအယားရှိတွေကိုပြစ်မှတ်ထားတိုက်ခိုက်တာအပါအဝင် IS စစ်သွေးကြွတွေကိုအားကျတဲ့တိုက်ခိုက်မှုလှုပ်ဖို့စီစဉ်နေကြတာလို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယရဲမင်းကြီး Michael Phelan ကပြောကြားခဲ့ပါတယ်
အာဖရိကလေစီဒုက္ခတဲ့နေရာနီးပါးပါတဲ့လေတစင်းကိုအီတလီလုံခြုံရေးအဖွဲ့ကကယ်တင်ခဲ့ပါတယ်အခုလိုထွက်ပြေးလာတာဟာအီတလီနိုင်ငံမှာပညာသင်ကြားခွင့်ရဖို့တံမွေးဝမ်းအကြောင်းပညာတစ်ခုခုရဖို့စတဲ့အကျိုးရလဒ်တွေလိုချင်လို့ဖြစ်တယ်လို့လေစီဒုက္ခတဲ့တူကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလေစီဒုက္ခတဲ့တောင်းကြော်ကိုအီတလီကမ်းစောက်တင်မောကကယ်တင်နိုင်ခဲ့ပါတယ်အများစုဟာအာဖရိကတိုက်မှာဖြစ်နေတဲ့အကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတာဖြစ်ပါတယ်ပြီးခဲ့တဲ့ကြာသာပတင်းနေ့တုန်းကတော့လေပေါ်ပါလာသူတွေတဲကခရီးယန်တရာစင်လောက်ကိုမြေရဲပင်လယ်အရောက်မှာရေထဲနှိမ့်မြုပ်ခဲ့တဲ့မှုနဲ့အာဖရိကအမျိုးသား15ဦးကိုအီတလီရဲကဖမ်းဆီးခဲ့ပါတယ
် UAE
မေးခန့်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်စနေနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။တောင်အာဖရိကနိုင်ငံမှာဒီနိုင်ငံသားတွေပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တိုက်ခိုက်ဖျက်ဆီးမှုနဲ့ Johannesburg မြို့မှာလူပေါင်း20လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။တခြားနိုင်ငံတွေကလာရောက်ခြေချနေထိုင်စီးပွားရေးလုပ်နေကြသူတွေရဲ့လုပ်ငန်းတွေကိုညလုံးပေါက်ဖျက်ဆီးလူရဲသူတွေကိုရဲတွေကရာဘာကြီးတွေသုံးပြီးတော့တားဆီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်း Durban မြို့မှာအလားတူတိုက်ခိုက်မှုမှာ6ယောက်သေဆုံးခဲ့ပါတယ်။သူတို့ဆင်းရဲနေရတာဟာဒီနိုင်ငံသားတွေလာရောက်စီးပွားရေးလုပ်နေကြလို့ဆိုပြီးတော့ဆင်းရဲရင်းလက်နေတဲ့တောင်အာဖရိကတွေကဒီနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်နေကြတာပါစီးပွားရေးအချက်အချာကြတဲ့ Johannesburg မြို့အထိတိုက်ခိုက်မှုတွေကူးဆက်လာတာနဲ့အတူမြို့မှာရှိတဲ့ Nigeria လူမျိုးတွေကလည်းသူတို့ကိုကာကွယ်ဖို့လို့ဆိုပြီးတော့တောခုတ်တရှိတွေကိုကန်ဆောင်နေကြပါတယ်နိုင်ငံမှာလာရောက်အခြေချနေတဲ့နိုင်ငံသားတွေအပေါ်ဇက်တိုက်တိုက်ခိုက်နေတာဟာတောင်အာဖရိကနိုင်ငံရဲ့ဂုံယူစရာတမိုင်းချောင်းကိုချိမ့်ချောက်နေတယ်လို့နိုင်ငံတကာဆက်ဆံရေးရာတောင်အာဖရိကဝန်ကြီးကပြောကြားခဲ့ပါတယ
်။ကီနီလိုင်ဘီးရီးယားနဲ့ဆီလာရီယွန်နိုင်ငံတွေမှာလူတွေအကြီးအကျယ်သေဆုံးခဲ့တဲ့အီဘိုလာရောဂါတိုက်ဖျက်ရေးအတွက်ကမ္ဘာ့ဘဏ်ကနောက်ထပ်ဒေါ်လာတန်း650ကူညီသွားမှာဖြစ်ပါတယ်။အီဘိုလာရောဂါကပ်ဆိုးမကြောက်ရခင်တုန်းကအဲ့ဒီနိုင်ငံတွေဟာအာဖရိကတိုက်တန်းမှာစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်။ဒီကပ်ဆိုးကြောင့်အဲ့ဒီနိုင်ငံတွေမှာစီးပွားရေးဈေးကွက်ပြတ်သွားခဲ့တယ်လို့ယောဂတက်ဖြစ်ရေးအရင်းမြစ်တွေလည်းလျော့ပါသွားခဲ့ပါတယ်အခုတော့စီးပွားရေးပြန်လဲနှလန်ထူဖို့လုံးပန်းနေကြပါတယ်လိုင်ဘီးရီးယားရဲ့စီးပွားရေးဟာတဖြည်းဖြည်းပုံမှန်အနေအထားကိုပြန်ရောက်လာတယ်လို့ကမ္ဘာ့ဘဏ်ကြွမ်းကျင်သူတွေကပြောပါတယ်ဂီနီနိုင်ငံစီးပွားရေးကတော့ထိုင်းမိုင်းနေဆဲဖြစ်ပြီးစီလာရီယွန်နိုင်ငံကတော့စီးပွားရေးကျဆင်းနေဆဲဖြစ်ပါတယ်
အကျွေးပြနေတဲ့ဂရိနိုင်ငံအနေနဲ့နိုင်ငံတကာအကျွေးရှင်တွေခြေနှက်မှုရအောင်လို့ရာသုံးမှန်းခြေဘတ်ဂျက်အသုံးစရိတ်တွေကိုတည်တည်ချာချာပြန်သုံးသပ်ပြီးတော့ပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုရေးဆွဲဖို့အတွက်အမေရိကန်ဘဏ္ဍာရေးဝန်ကြီး Jack Lew ကဂရိနိုင်ငံကိုတိုက်တွန်းလိုက်ပါတယ်ဘတ်ဂျက်နဲ့ဆိုင်တဲ့အပြောင်းလဲတွေကနှုတ်နဲ့ပြောနေရုံနဲ့မပြီးပဲအသေးစိတ်သုံးသပ်စဉ်းစားမှုတွေလုပ်ပြီးအစီအစဉ်လုံးမှရမယ်လို့ဝန်ကြီး Lew ကတောက်ချာနေတုန်းကပြောကြားခဲ့တာပါအလုံးဝိုင်းဝန်းပြီးတော့မှဒီဘက်ပေါင်းဆောင်ကနေချင်းကပ်မှုတစ်ခုလုပ်ဖို့အရေးတကြီးလိုအပ်နေပြီလို့ Greek ဘဏ္ဍာရေးဝန်ကြီးအပါအဝင်နိုင်ငံတကာဘဏ္ဍာရေးဝန်ကြီးတွေနဲ့ Washington DC မှာဆွေးနွေးခဲ့ပြီးမှဒီ American ဘဏ္ဍာရေးဝန်ကြီးကဆိုခဲ့ပါတယ်အကျွေးယူခဲ့စဉ်တုန်းကပေးခဲ့တဲ့ကတိတွေအတိုင်းဆောင်ရွက်ဖို့ပြက်ကွက်မယ်ဆိုရင် Greek နိုင်ငံတွေမှာခက်ခဲတဲ့အခြေအနေကိုချက်ချင်းရောက်သွားနိုင်တယ်လို့ဥရောပနဲ့ကမ္ဘာစီးပွားရေးမှာမြေယာမှုတွေတိုးလာနိုင်တယ်လို့ American ဘဏ္ဍာရေးဝန်ကြီး Jack Lew ကအလေးထားပြောကြားခဲ့ပါတယ်ဂရိနိုင်ငံထဲမှာခိုင်မာတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်ဆိုတဲ့အာမခံချက်ကြောင့်ဂရိနိုင်ငံစီးပွားရေးကိုကြားကန်တဲ့အနေနဲ့အကျွေးဆက်ပေးမယ်လို့ဥရောပဘဏ္ဍာရေးဝန်ကြီးတွေကဒီနှစ်စံနှုန်းကသဘောတူခဲ့ကြတာဖြစ်ပါတယ်ရှင်
။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုထက်ပိုဆိုးရတဲ့ချင်းချောက်မှုမျိုးဒီကမ္ဘာမှာမရှိဘူးလို့သမ္မတဥဘာမကသူ့ရဲ့အပတ်စဉ်မေကွန်းမှာဒီကနေ့ပြောဆိုသွားပါတယ်။2000ခုနှစ်နောက်ပိုင်းလွန်ခဲ့တဲ့15နှစ်အတွင်းစနစ်14နှစ်လောက်ကအပူချိန်မြင့်တက်လာတာကိုကြည့်ရင်ရာသီဥတုဖောက်ပြန်မှုကိုလစ်လျူရှုထားလို့မရတော့ဘူးလို့ဩဘားမားကဆိုပါတယ်ကမ္ဘာမှာအပူချိန်မြင့်လာတာဟာအလေးထားဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့သမ္မတဩဘားမားကပြောပါတယ်အဲ့ဒီတည်းမှာမုန်တိုင်းကြတာမိုးကောင်ရေရှားရေခမ်းခြောက်တာနဲ့တောမီးတွေလောင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်ဤပီလာ22ရဲ့လာမယ့်ဗုဒ္ဓနေ့မှာကြောက်ရွံ့မဲ့ကမ္ဘာမြေကြီးနေ့ကိုမြက်ခင်းလွင်မြင်နေပေါ်တဲ့ Florida ပြည်နယ်မှာအခမ်းအနားပြုလုပ်မှာဖြစ်ပြီးပင်လယ်ရေပြင်မြင့်တက်လာတာဟာနိုင်ငံတော်အတွက်ယန္တနာတစ်ပါးဖြစ်တယ်လို့သူကဆိုပါတယ်
။အပြည့်အနာအစာလုံးဝမရှိတဲ့စိန်တုံးကြီးတုံးကို American Sotheby's လေးလံကုမ္ပဏီကလေးလံပစ်ဖို့ပြင်ဆင်နေပါတယ်။တောင်မန်စတုဂံပုံ Emerald Cup ပုံစံသွေးထွားတဲ့ဒီ100ကရက်အရွယ်စိန်တုံးကြီးကိုအင်္ဂါနေ့ကျရင်လေးလံပစ်တဲ့အခါမှာဒေါ်လာ25သန်းလောက်ရမယ်လို့ Sotheby's လေးလံကုမ္ပဏီကခန့်မှန်းထားပါတယ်။ချီလင်းပြတ်သားလွန်းတဲ့အတွက်တစ်ဖက်ကိုတော့မှထွန်းဖောက်မြင်နေရပြီးတော့2A အဆင့်အရေးသွေးရှိတဲ့ဒီအင်မတန်ရှားပါတဲ့စိန်နှုံးကြီးအပြင်တခြားအရေးသွေးကောင်းလွန်းတဲ့နီလာမျှစတဲ့ကြောက်တံပရမရတနာတွေကိုလည်းဆော့သဘီကုမ္ပဏီကလေလံပစ်ဖို့ရှိနေပါတယ်ရှင်။ထ
ိတ်တန်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးမယ်အထဲနိုင်ငံတကာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးချင်ပါတယ်။ Democratic Party ရဲ့သမ္မတလောင်းအဖြစ်ဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်မဲ့ Hillary Clinton ဟာဒီသတင်းပတ်ထဲမှာပဲ Iowa ပြည်နယ်ကိုမဲဆွဲစည်းဝေးခီးစဉ်စတင်လိုက်ပါပြီ။လာမယ့် 2016 သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့သမ္မတလောင်းတွေထဲမှာ Miss Clinton ကတော့လူသိအများဆုံးတယောက်ဖြစ်ပါတယ်။သမ္မတလောင်းအဖြစ်ရှင်ပြိုင်ရမှာ Miss Clinton အနေနဲ့အားသာချက်တွေအကြီးအကျယ်ရှိနေတယ်လို့စိန်ခေါ်ချက်တချို့လည်းရှိနေတဲ့အကြောင်းကိုတော့ VOA သတင်းထောက်ဂျင်မလုံးကသတင်းပေးပို့ထားပါတယ်။မနန္ဒချန်းကတင်ပြပေးပါအောင်ရှင်။
ရှင်းနှစ်ဆမိုင်းကြရင်သမ္မတလောင်းရွေးပွဲအတွက်ပါတီရင်းပနာမရွေးချယ်မှုတွေကျင်းပမဲ့ Iowa ပြည်နယ်မှာဒုတိယကြိမ်သမ္မတလောင်းရွေးခံမဲ့ Hillary Clinton ခက်ချင်းချင်းစီယုံရေးခီးစခဲ့ပါတယ်။အကြီးအကျယ်စုဝေးလှုပ်ရှားတာမျိုးမဟုတ်ဘဲနဲ့ပညာရေးကိစ္စအပါအဝင်အလွှာဆောင်ကမဲဆန္ဒရှင်အနေချင်းနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်
။ But you feel like this has given you the hands-on literally
စစ်ချလက်ချလက်လွဲပေးနိုင်မဲ့အတွေ့အကြုံမျိုးကိုထိတွေ့ခံစားရပါလိမ့်မယ်လို့သူကပြောသွားခဲ့တာပါ
။ I'm getting ready to do something too.I'm running for president.
2016သမ္မတလောင်းအဖြစ်လှုပ်ရှားမဲ့အစည်းအဝေးကိုတော့အင်တာနက်လူမှုကွန်ရက်ပေါ်မှာဗီဒီယိုနဲ့ကြေညာခဲ့ပြီးတော့တာမန်အမေရိကန်တွေနဲ့သူတို့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုအလေးပေးပြီးတော့စီရင်ခဲ့တာပါ
Americans have fought their way back from tough economic times, but the deck is still stacked in favor of
American တွေအနေနဲ့စီးပွားရေးအခက်အခဲကြားကတွန်းလှန်ထွက်လာခဲ့ရတာပါဒါပေမဲ့လည်းအပေါ်ကလူတွေပဲကောင်းစားတဲ့အခြေအနေမျိုးမှာပဲရှိနေပါတယ်American တွေအနေနဲ့နေ့တိုင်းချန်ပီယံရှိနေဖို့လိုပါတယ်။ကျမအနေနဲ့လည်းဒီလိုချန်ပီယံတယောက်ဖြစ်ချင်ပါတယ်လို့သူကပြောသွားခဲ့တာပါ။2016သမ္မတလောင်းရွေးပွဲအတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်ရေးထဲမှာတော့ Mrs. Clinton ကိုလူကြိုက်များကြပေမဲ့အစအစအစ်စ်ပြန်ဆောက်ရမှာဖြစ်တာကြောင့်စိန်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးအကဲခတ် Charlie Cook ကဆိုပါတယ
်။ Hillary Clinton has to do everything differently than the past. I mean it's got to go out of her way to be different.
Hillary Clinton အနေနဲ့အကုန်လုံးမှာအရင်နဲ့မတူအောင်လုပ်ရပါလိမ့်မယ်ဆိုလိုချင်တာကအရင်ပုံစံမျိုးကနေခွဲထွက်ဖို့ပ
ါ Republican Party က Florida ပြည်နယ်ထက်လွတ်တော်အမတ် Marco Rubio တို့လိုကိုယ်စားလှယ်လောင်းတွေကတော့မဲဆန္ဒရှင်တွေကအတိတ်ကအဟောင်းတွေကိုပြန်လည်မကြည့်ချင်ကြတော့ဘူးလို့ဆိုပါတယ
် Yesterday is over And we're never going back
မနေ့တုန်းကအတိတ်မှာကြံခဲ့ပါပြီ။ဘယ်တော့မှနောက်ပြန်လဲမှာမဟုတ်ပါဘူးလို့သူကပြောခဲ့တာပါ။ Mrs. Clinton ရဲ့စီယုံရခီးစဉ်ဟာအတိုက်ခံ Republican ဘက်ကထိုးနှက်တဲ့ဗီဒီယိုနဲ့လည်းကြုံခဲ့ရတာပါ။ Republican Party စီယုံရဗျူဟာမှု Ford O'Connor ကတော့ဒါအစပဲရှိသေးတယ်လို့ဆိုပါတယ်
။ Well she's going to be a very formidable opponent for whoever the Republicans pick but at the same time there are
Republican ဘက်ကဘယ်သူကိုပဲရွေးချယ်ရွေးချယ်သူဟာရှင်ဖို့မလွယ်တဲ့ပြန်ပက်တယောက်ပါ။တချိန်တည်းမှာပဲသူ့ကိုလူကြိုက်နေသွားအောင်လုပ်နိုင်တဲ့နီလန့်တွေလည်းတေချာပေါက်ရှိပါလေ
။နိုင်ငံသားရေးဝန်ကြီးဖြစ်စဉ်ကကိုရဲကိုရာအီးမေးလ်အကောင့်ကိုအလုတ်ကိစ္စနဲ့တုံးခဲ့တာကြောင့်မလို့အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ Mrs. Clinton အပေါ်ထောက်ခံမှုဟာထိခိုက်မှုတချို့နဲ့ကြုံခဲ့ရပါတယ်။ဒါတောင်မှပဲပြိုင်ဘက်တွေဘက်ကသူဟာရှင်ဖို့မလွယ်သေးဘူးလို့ George Washington တက္ကသိုလ်ကသုံးသပ်သူ Matthew Dollar ကမြင်ပါတယ်
။ She's extremely experienced. She's very smart by all accounts.it seems you know early on other than the email
သူကအတွေ့အကြုံတကယ်ကိုရင့်ပါတယ်နေရာတိုင်းမှာထက်လဲထက်မြက်ပါတယ် email ကိစ္စလို့အာယုံပြောင်းတဲ့ကိစ္စတွေရှိပေမဲ့လို့လေသူနဲ့သူ့နားကလူတွေကတော့မဲဆွယ်လှုပ်ရှားမှုတွေကိုပပနက်နက်လှုပ်သွားဖို့အသင့်ဖြစ်နေပုံရပါတယ
်လူကြိုက်များတဲ့ကိုယ်စားလှယ်လောင်းဖြစ်ပေမဲ့လည်း Mrs. Clinton အနေနဲ့ Maryland ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Martin O'Malley Virginia ပြည်နယ်အထက်လွှတ်တော်အမတ် Hum Jim Webb နဲ့ Vermont ပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်အမတ်ဘာနီဆန်ဒါစတိုလိုစိန်ခေါ်သူတွေလည်းရှိသေးဖြစ်ပါတယ်ရှင်
။မနက်နာချံဖြုတ်ပြပေးခဲ့တာဖြစ်ပါတယ်။ခုတော့တောင်တရုတ်ပင်လယ်ပြင်တွင်းကပိုင်းနက်ဆိုင်ရာအငင်းပွားမှုတွေကိုတလှည့်တင်ပြပေးချင်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်းရေပိုင်းနဲ့အငင်းပွားမှုတွေဟာကမ္ဘာလုံးဆိုင်ရာပြဿနာတစ်ရပ်ဖြစ်လာနေပြီလို့ဖိလစ်ပိုင်သမ္မတကပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကစီးရဲအတွက်အသုံးပြုနိုင်မဲ့လေယာဉ်ကွင်းတည်ဆောက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေတာကိုဖော်ပြတဲ့satellite ဂျူရုကနေဖမ်းယူထားတဲ့ပုံရိပ်သစ်တွေထွက်လာခဲ့ပြီးတဲ့နောက်ဒါဟာအရေးပါတဲ့ကမ္ဘာရေချောင်းသွာလာမှုတွေကိုပါထိခိုက်လာနိုင်တယ်ဆိုပြီးဖိလစ်ပိုင်သမ္မတဘန်နီနိုအကီနိုကပြောဆိုလိုက်ပါတယ်။မနီလာမြို့တော်ကနေ Simon Orion Day ပေးပို့ထားတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။တောင်တရုတ်ပြည်နယ်ပြင်တွေက Spratly Junsuri ပေါ်မှာတရုတ်နိုင်ငံကမြေစီလွှာတွေဖို့ပြီးလူတွေဖန်တီးတဲ့ကုန်းမြေနေရာတွေဖြစ်လာအောင်နေရာခုနှစ်ခုတိုးချဲ့လှုပ်ဆောင်လာနေတာဟာဒ ေသရင်းရင်ဆိုင်ရတဲ့ပြဿနာတစ်ခုထက်ပိုလာနေပြီလို့ဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုကတောက်ကြနေမှာပြောဆိုလိုက်တာပါ။ကမ္ဘာကုန်သွယ်ရေးလမ်းကြောင်းတွေရဲ့40ရာခိုင်နှုန်းဟာတောင်တရုတ်ပင်လယ်ပြင်ကိုဖြတ်သွားရတာကြောင့်အခုပြဿနာဟာကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့မစ္စတာအကွီနိုကပြောဆိုလိုက်တာပါ။ Fiery Cross ကြောက်တန်းတွေပေါ်မှာတရုတ်ကလင်းရင်ပြင်းလမ်းကြောင်းတွေဆောက်လုပ်နေတဲ့မတ်လနောက်ပိုင်းတို့ကရပ်ယူခဲ့တဲ့ satellite ပုံရိပ်တွေကိုတော့ HIS Jane အပတ်စဉ်ကာကွယ်ရေးစာဆောင်ကဒီသတင်းပတ်ထဲမှာပဲထုတ်ပြန်လိုက်တာပါ။လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတုံ့သက်တင်ပြတဲ့ဒီစာဆောင်ထဲမှာတရုတ်နိုင်ငံဟာနောက်ထပ်လေရင်ကွင်းတိုးချဲ့တည်ဆောက်နိုင်ဖို့အတွက်စူပီကြောက်တန်းတွေပေါ်မှာလည်းတောင်တူးဆက်တွေတုံးပြီးတော့ကုန်းမြေတွေကိုတဆက်ထဲဖြစ်အောင်လုပ်နေတဲ့ဆိုတဲ့ပုံရိပ်တွေကိုပြသခဲ့တာပါတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်ထဲကကျွန်းစုတွေနဲ့ရေပိုင်နဲ့အားလုံးနီးပါးကိုသူပိုင်တယ်လို့ပြောဆိုနေတာပါတောက်ချနေပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟုံးလီကတရုတ်နိုင်ငံပိုင်နဲ့ကျွန်းစုတွေမှာတည်ဆောက်ရေးလုပ်ငန်းတွေပြီးစီးသွားပြီဖြစ်တဲ့အကြောင်းကိုပြောဆိုသွားပါတယ
်有关的建设是在中国的主权范围内进行合情合理合法
ဒါသဘောကျပြီးတော့အလုံးနားလည်နိုင်တဲ့ကိစ္စပါတရားဝင်လှုပ်ဆောင်မှုလည်းဖြစ်ပါတယ်ဘယ်တိုင်းပြည်နိုင်ငံတစ်ခုကိုမှထိခိုက်စေမှာမဟုတ်ပါဘူးဆက်ဆက်နေတဲ့တိုင်းပြည်တွေအနေနဲ့ဒီကိစ္စကိုယထာဝုဒ္ဓကြကြတွေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အရက်ဖက်လူအချက်အတွေ့ရောကာကွယ်ရေးဆိုင်ရာလူအချက်တွေအတွေ့ပါအခုလိုတိစောက်မှုတွေကိုလှုပ်ဆောင်နေတာလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတရုတ်ဆိုရကပြောခဲ့ပါသေးတယ်ဒီပြောဆိုချက်ကဖိလစ်ပိုင်စစ်ဘက်အရာရှိတွေအတွေ့တော့တရုတ်နိုင်ငံအနေနဲ့ပင်လယ်ပြင်လုံခြုံရေးအတွက်အခိုင်အမာခုခံနိုင်အောင်ပြောင်းလဲလှုပ်ဆောင်နေရလို့ဆွဆွဲပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ Pacific စစ်ဒေသအကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Samuel Locklear ကလည်းတရုတ်ဆိုရကနယ်မြေတွေအားလုံးကိုတူတာပိုင်တယ်လို့ပြောဆိုနေတာတွေဟာတရုတ်အနေနဲ့မဟာဗျူဟာရရေးပါတဲ့ပင်လယ်ရေလမ်းကြောင်းတွေကိုထိ ंछ ုပ်လာနိုင်တယ်လို့လုံခြုံရေးအတွက်စိုးရိမ်မှုတွေပိုဖြစ်လာစေတယ်လို့ကြာတာရင်းနီကအောက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီမှပြောကြားသွားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတရုတ်တန်ရုံရှိမှာတော့တောက်ချာနေကဒီတရုတ်ရဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုမကျေနပ်ကြသူတွေစူရေးဆန္ဒပြကြပါတယ်။တရုတ်ဆိုရကတိုးချဲ့နေရယူလာနေတဲ့ကြောက်တန်းတွေနဲ့တောက်တရုတ်ပင်လယ်တွေကချင်းစုတချို့ကိုဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကလည်းသူတို့ပိုင်ဆိုင်ကြောင်းကိုပြောဆိုနေကြတာပါ။အလားတူဘရူနိုင်းမလေးရှားနဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ချင်းစုတချို့လည်းရှိပါတယ်။ငါးနဲ့ရေတရဝါတွေပေါ်ကျွားတဲ့တောက်တရုတ်ပင်လယ်ပြင်ထဲမှာပတူဖော်ရသေးတဲ့ကာဗွန်တွေပမာဏအဖြစ်အမြောက်များရှိတယ်လို့ယူဆရတယ်လို့နှစ်စဉ်ဒေါ်လာ9ထရီလီယံကျော်ဝင်ငွေရတဲ့ပင်လယ်ရေလမ်းကြောင်းတွေသွားလာရနေရလဲဖြစ်ပါတယ်။ဒီသတင်းပဲအစောပိုင်းကကမ္ဘာစစ်မှုအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေကတရုတ်ရဲ့ရေပိုင်နဲ့အငင်းပွားမှုတွေဟာတင်းမာမှုတွေပိုဆိုးအောင်လုပ်နေတယ်လို့ဆိုပြီးပြစ်တင်ရှုတ်ချခဲ့ကြတယ်လို့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာမဖြစ်မနေလိုက်နာရမယ့်လှုပ်ထုံလုံနည်းတွေချမှတ်သွားဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဒီလိုလှုပ်ထုံးလုံနည်းတွေချမှတ်ဖို့အဆိုပြုချက်ကိုတရုတ်နိုင်ငံကဆန့်ကျင်ကန့်ကွက်နေတာကြောင့်အခုအထိအချိန်တော်ကြာအကောင့်ထဲမပေါ်နိုင်သေးတာပါဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုကတော့ဒီလနောက်ပိုင်းမလေးရှားနိုင်ငံမှာကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်တန်းအစုအယအရာရှိတွေတွေ့ဆုံဆွေးနွေးကြတဲ့အစည်းအဝေးအတွင်းမှာဒီလှုပ်ထုံးလုံနည်းတွေချမှတ်အတည်ပြုနိုင်ရေးကိစ္စကိုဖိလစ်ပိုင်ဘက်ကတွန်းအားပေးလှုပ်ဆောင်သွားမယ်လို့တောက်ကြနေတော့ကပြောကြားခဲ့ပါတယ်ရှင်
မက်ခင်ဖြူထွေပြောပြပေးခဲ့တာပါရှင်အခုကတော့ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံကြားကနျူကလ িয়ার အခြေတင်ပြပေးချင်ပါတယ်ပါကစ္စတန်အစိုးရအနေနဲ့နျူကလ িয়ার လက်နက်စုဆောင်းမှုတွေအမြန်တိုးလုပ်ရတာကရံဘတ်နိုင်ငံတွေနဲ့စစ်မဖြစ်အောင်တားဆီးနိုင်ဖို့ဖြစ်တယ်လို့ပြောဆိုနေတာကိုအိန္ဒိယကပယ်ချလိုက်ပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးကတာရူပြစ်နျူကလ িয়ার လက်နက်ပို့ထုတ်လာတာအပါအဝင်ခုလိုနျူကလ িয়ার လက်နက်စုဆောင်းမှုကြောင့်နှစ်နိုင်ငံယုံကြည်မှုတိဆောက်ရေးကိုထိခိုက်စေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်အရက်ဂူအစ္စလာမဘတ်မြို့တော်ကနေသတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားတန်တမာရေးစီးပွားရေးဆက်ဆံမှုတွေရှိနေပေမဲ့လုံခြုံရေးနဲ့ပတ်သက်လာရင်တော့အကြမ်းဖက်တိုက်ခိုက်မှုနဲ့ကက်ရှမီးယားနယ်မြေအငင်းပွားမှုဆိုင်ရာဆွေးနွေးပွဲတွေကတော့ရပ်တန့်နေပါတယ်။ကက်ရှမီးယားအပြစ်ရရေးပြဿနာတလျှောက်ဖြစ်ခဲ့တဲ့တိုက်ပွဲငယ်တွေမကြာခင်သတင်းပတ်တွေကရော့သွားခဲ့ပေမဲ့တင်းမာမှုတွေကတော့ဆက်ရှိနေပြီးဒီနှစ်နိုင်ငံကြားစစ်ပွဲကြီးတွေပြန်ဖြစ်ကာနျူကလ িয়ার တိုက်ခိုက်မှုအထိဖြစ်သွားမှာကိုနိုင်ငံတကာကစိုးရိမ်နေပါတယ်။အခုလိုစိုးရိမ်လာတာကပါကစ္စတန်အနေနဲ့အိန္ဒိယနိုင်ငံဘယ်နေရာကိုမဆိုရောက်အောင်ဖြစ်နိုင်ပြီးနျူကလ িয়ার ထိပ်ဖူးတက်နိုင်တဲ့မိုင်ပေါင်း1900ကျော်အဝေးရောက်တဲ့တာဝေးပြည့်အဝေးထင်းဒုံကြီးတွေကိုမကြာခင်သတင်းပတ်တွေထဲကစမ်းသပ်ပြလို့အပြင်းနဲ့တရုတ်ကနေရေငုပ်သင်္ဘောရှစ်စီးဝယ်ဖို့ဆွေးနွေးနေချိန်မှာပါဒါအပြင်ပါကစ္စတန်အာဏာပိုင်တွေအနေနဲ့လည်းနီးပြူဟာရတာတူဖြစ်နိုင်တဲ့38မိုင်အတွင်းပြစ်လို့ရတဲ့နာဆာဒုံကြီးစစ်မြေပြင်တဲ့အကြောင်းလဲထုတ်ပြောခဲ့ပါတယ်သူတို့ကပဲအခုလိုနျူကလ িয়ার စုဆောင်းမှုတွေကိုလုပ်ရတာကအိန္ဒိယနဲ့စစ်မဖြစ်ရေးတားဆီးဖို့နဲ့ဒေတာရင်းတည်ငြိမ်ရေးအတွက်ဖြစ်တယ်လို့ခုခံပြောဆိုခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်ဆိုင်ရာအိန္ဒိယသံမတ်ကြီး TCA Raghavan ကတော့ Dago Nyempelai Pi, Yongchimu Tisapu, Dinine Miabu, Luwiban Lepare.
I believe the way forward is to address the issues of.
Jono Yungi Bare, Shima Lubu Luniraga, Nangaye Yungi Mu Pietana, Pinirago, Pishina Iba. Now be a Jampen Mune, Sunya Warradine, Patabi, Pishana Iba. Lene Iari, Simboa Dula Zira, Tamamaho, Lene Piansai Muri, Duluda. Now, Tang Ari, a sapwa larari jodo, D. Chigan, Jari, Petanari, Pishin Pinema, Moho Ubia.
Tapin, Iran, American do nuclear petanatra, Nangan Boson, Sunu Nijadalu, India, Pakistan, nuclear ye mayo, Pinai Lalu, Champuja Deguro, Bermaji Raga Venga, Pechagabare. A gulo chema, Pakistan ya shiri bagaro, cool start call. Mumbai Mu, Champ Pamulu Mu, Tapchila in Pakistan Nangantego, when Tai Mulupo, Yue Tare, India, you sat the go, Tompiambo, Kulu nuclear, Suzamu Loara, Chatelo, Tompiangabare, Pakistan nuclear, Chidan Champe, Pojojiang Khalid Kidway Nene, Machaginga, American Nangashi, Kanaki, Puema, nuclear Lunjojong Sunuyama, D. India, you sat the chow, Pakistan Pakale, Taru Pin nuclear Lene, Tokayara, Balu Kugan, Pioso Gavare.
We could not ignore the effects being generated by the offensive doctrine. Therefore,
D. Yansare Pone, you sajang, Pilar, Juzadu, Jono, Mitalum Yavo. Tazamo, D. You saw my people Langane, Sisi Yuru, Dasi Naimu, Pakistan in air, Taru Pit, these are nuclear Lene, Tobu, Sumia Kiarawa. Jono Kaima Yungiware, Nivia, ya, D. Nuclear Lene. Pakistan let him a shilajin up here. Mabua ya tini mood to it. Ningo sooner than Yama, the charter pet in it. Bintan assisting you, Lula Nainau, Dasi Bida Pidomava.
Tapin, Bojo T. Kidwe Gabe, Machiaginga, Santa Pilu Kere, Shahin 3, Tawe Pit, don't you reha, India go UAB Locata, India Baga, Piama Pit Nayon Locata, Lu Pian Pun Piogabare, India Bagado, Pakistan in a nuclear linnet, don't lie in.
Washington DC Chase Side, Podesta Josa Pwego, the nickel American dollar, shitting lay down a Nima Soyaga, Sajo Chubi, Nayan Libare. Daha Tamara Uday say Soya Nine, Dubi, Bianle Yego, the Gay Lomesa, Throye, Mamakan, Loya Drigo, Pongwebo, Washington Machide, Josa Pwego, Basampi, Lokai Lightap Tedelo, New York Chase Side, HRW, Luquin Ye, Sanchi Pwejika, Dota Niga, we pam Josu Libare. ဒါပြင်မြန်မာပြည်သူတွေရဲ့လူမှုဖူလုံရေးအသုံးစရိတ်အတွက်ဒီပတ်စံတွေကိုမြန်မာအစိုးရကအသုံးပြုမယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်ဆက်ပြီးဆောင်ရွက်နိုင်မှာဖြစ်တယ်လို့လဲ
HRW ရဲ့အာရှရေးရာတာဝန်ခံဘရက်အဒမ်စ်ကဗီအိုအီကိုပြောပါတယ်ဒါဆိုဘာမီဂေါဗာမန့်ရှူဒီစပန်ဒီမနီအွန်အဒရက်စင်ပိုဗာတီမြန်မာအစိုးရအနေနဲ့ပတ်စံကိုဆင်းရဲသားတွေအတွက်သုံးနေပါတယ်ပတ်စံချမ်းသာတဲ့ဝါရှင်တန်ကအကျိုးဆောင်အဖွဲ့အတွက်ငွေတွေကိုအကုန်မခံသင့်ပါဘူး
ဒီအကျိုးဆောင်အဖွဲ့ကိုငားရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံမှာပြုဝင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအခြေခံအားဖြင့်ရပ်တန့်နေတာပါဒါကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့ဒီအကျိုးဆောင်အဖွဲ့ကိုငားပြီးအသုံးပြုတာဖြစ်ပါတယ်အလားတူဝါရှင်တန်အခြေစိုက်လှုပ်ရှားခဲ့တဲ့အဝေးရောက်ညွန်ပေါင်းအစိုးရဝင်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကလည်းမြန်မာအစိုးရအနေနဲ့ပြုပြ
ယ်ဆိုရင်ဘာမှမလိုပါဘူးပြန်ကြရေးတဲ့သူတို့ဂိုင်ထားတာပဲနော်ဂျန်နဲ့ဝါရှင်တန်မှာလည်းသူတို့တန်ယုံရှိတာပဲတပြည့်နိုင်ငံတွေမှာ EU မှာလည်းသူတို့တန်ယုံသူတို့တန်အမတ်တွေရှိတာပဲဒါမလိုပါဘူးတကယ်တမ်းဆိုရင်NCGUB အနေနဲ့ရည်တည်တော့ငါလည်းပဲဒီ Human Rights Lobby နော် Amnesty International လို့ Human Rights Watch လို့နော်ကြံတာတွေလည်းရှိမှာပေါ့နော်အများကြီးရှိပါဒီမှာအဲ့ဒါတွေနဲ့ပဲကျွန်တော်တို့ကဆက်ဆံတာနော်ဒီလိုဟိုကြံတဲ့ Lobby တွေန သူတို့ special interest ရှိတဲ့ lobby တွေနဲ့ဆက်ဆံတာမဟုတ်ဘူ
းမြမအစိုးရကငှားရမ်းလိုက်တဲ့ protester အကျိုးဆောင်အဖွဲ့တီထောင်သူညီအကိုနှစ်ဦးတည်းက John Protester ဟာ American သမ္မတ Obama ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးအကြံပေးပုဂ္ဂိုလ်ဖြစ်တယ်လို့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပြီးအရင်သမ္မတဟောင်း Mr. Clinton လက်ထက်ကသမ္မတအိမ်ဖြူတော်အကြီးအကဲဟောင်းဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့် American ဆိုရနဲ့ American နိုင်ငံရေးလောကမှာအရေးပါတဲ့သူတွေကိုချီးကပ်စည်းရုံးဖို့ Protester အကျိုးဆောင်အဖွဲ့ကိုငှားတာဟာတဘာဝကြရလို့ပြောနိုင်ပါတယ်။ဒါပေမဲ့မြန်မာရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြနိုင်တဲ့လောက်ရဲ့တာရကဥသိမ့်စိန်အစိုးရမှရှိမနေတာကြောင့်အခုလိုငှားရတာဟာငွေကုံအချိန်ကုန်တာပဲရှိတယ်လို့ Brad Adams ကပြောပါတယ
်။ So I don't really think hiring a lobbyist is going to help them. There's too much information about what's going on in Burma.
ကျိုးဆောင်ဖွဲ့ကိုငှားခြင်းအပြင်အထောက်အကူပြုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမှာကသတင်းအချက်လက်တွေအများကြီးသိရှိထားပါတယ်။အမေရိကန်အစိုးရရောလွှတ်တော်မှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြပြီးအနီးကပ်စောင့်ကြည့်နေကြတာပါ
။လွန်ခဲ့တဲ့နှစ်နှစ်လောက်အချိန်ကဆိုရင်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေရှိနေတယ်လို့ဆိုရမှာပါ။ဒါပေမဲ့အခုချိန်မှာတော့ဒီမိုကရက်ရော Republican နှစ်ပါတီလုံးကပါမြန်မာနိုင်ငံဟာလမ်းကြောင်းအမှားကိုသွားနေတယ်လို့သုံးသပ်ထားကြောင်း Brad Adams ကပြောပါတယ်။အခုလိုအကျိုးဆောင်အဖွဲ့ကိုငှားခြင်းအပြင်ဘာမှအကျိုးမရှိနိုင်ဘူးလို့မြမအရေးသုံးသက်သူတွေကလည်းထောက်ပြဝေဖန်ခဲ့ကြပါတယ်ရှင
်။မိုင်းအင်ချင်တိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ညနေခင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။စနေနေ့ညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါမယ်
။အာဖဂန်နစ္စတန်နိုင်ငံမှာ35ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအပေါ်အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကဝေဖန်ပြစ်တင်လိုက်ပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဂျလာလာဘတ်မြို့ကအစိုးရဝန်ထမ်းတွေလာစာထုတ်နေတဲ့ဗန်တစ်ခုရဲ့အပြင်ဘက်မှာပောက်ကွဲမှုတွေဖြစ်ခဲ့တာလို့နင်္ဂနာပြည်နယ်ရဲချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒီဘုံခွဲတိုက်ခိုက်မှုဟာသူတို့လုပ်တာမဟုတ်ဘူးလို့တာလီဘန်တွေကညှင်းဆိုခဲ့ပြီးတော့ဆိုးဝါးတဲ့လုပ်ရဖြစ်တယ်လို့ဆိုခဲ့ပါတယ်ရှင်ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာတော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေကြတယ်လို့ဆိုရဲမသိငါသူ10ကျော်သက်5ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီကနေ့စနေနေ့အစောပိုင်းကဖမ်းဆီးခဲ့သူတွေဟာဧပြီလ25ရက်နေ့ကျရင်ကျင်းပမယ် Anzac Day စစ်ပြန်စစ်မှုရဟောင်းများအကုန်ပြုတဲ့အခမ်းအနားတွေမှာရဲအရာရှိတွေကိုပြစ်မှတ်ထားတိုက်ခိုက်တာအပါအဝင်ဒီ IS စစ်သွေးကြွတွေကိုအားကျတဲ့တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေကြတာလို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယရဲမင်းကြီးကပြောကြားခဲ့ပါတယ်။ဖမ်းဆီးခဲ့သူတွေထဲမှာတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေသူ18နှစ်အရွယ်2ယောက်ပါတယ်လို့ရဲကပြောပါတယ်။နောက်18နှစ်အရွယ်တယောက်ကိုလည်းလက်နက်မှုနဲ့ဖမ်းဆီးထားပြီးတော့နောက်ထပ်အသက်18နှစ်နဲ့19နှစ်အရွယ်2ယောက်ကိုလည်းရဲကခေါ်ယူစစ်ဆေးမေးမြန်းနေပါတယ်။အကြမ်းဖက်မှုတံပြန်ရေးလုံခြုံရေးတပ်ဖွဲ့ဝင်ပေါင်း200ထက်မနည်းကမဲလ်ဘွန်းမြို့တဝမ်းဝင်ရောက်စီးနှင်းရှာဖွေဖမ်းဆီးမှုတွေကိုလုပ်ခဲ့ကြတာပါ။တောင်အာဖရိကနိုင်ငံမှာတော့ဒီနိုင်ငံသားတွေပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တိုက်ခိုက်ဖျက်ဆီးမှုနဲ့ Johannesburg မြို့မှာလူပေါင်း20လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။တခြားနိုင်ငံတွေကနေလာရောက်အခြေချနေထိုင်စီးပွားရေးလုပ်နေကြသူတွေရဲ့လုပ်ငန်းတွေကိုညာလုံးပေါက်ဖျက်ဆီးလူရဲသူတွေကိုရဲတွေကရာဘာကြီးတွေတုံးပြီးတော့တားဆီးခဲ့ပါတယ်။တခါအကျွေးပြနေတဲ့ဂရိနိုင်ငံအနေနဲ့နိုင်ငံတကာအကျွေးရှင်တွေကြေညာမှုရအောင်လို့ဒီရာသုံးမှန်းကြီးဘတ်ဂျက်အသုံးစရိတ်တွေကိုတည်တည်ချာချာပြန်လည်သုံးသပ်ပြီးတော့ပြုပြင်ပြောင်းလဲဖို့အတွက်အမေရိကန်ဗန်နာယီဝန်ကြီးကတိုက်တွန်းလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Bon Galeo ဖြစ်ပါတယ်ရှင်။ကျမကသင်ကြီးထိုက်ပါ။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နိုင်အကြံည9နိုင်ကနေ10နိုင်အထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.